မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုထောက်ခံအားပေးပေမဲ့လည်းလူရင်းကြရဲအရေးပြောက်ွယ်မသွားအောင်ဆက်လက်လှုပ်ဆောင်သွားရမယ်လို့တောင်အာဖရိကနိုင်ငံကနိုဘယ်ငင်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒက်စမန်တူတူကပြောပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ခံနေရတဲ့အရေးကဘာကသိရှိထောက်ခံလာရေးအတွက်ရည်ရွယ်ပြီးနော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုပေးပို့တဲ့တဝန်လွှာထဲမှာဖုန်းတော်ကြီးဒက်စမန်တူတူကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါရှင်
Oslo Conference on Myanmar's Systematic Persecution of Rohingyas လို့ခေါ်တဲ့ Rohingya တွေကိုမြန်မာအစိုးရကစနစ်တကျညှဉ်းပန်းနှိပ်စက်နေမှု Oslo ညီလာခံဆိုတဲ့ခေါင်းစဉ်နဲ့မေလ26ရက်ကနေ28ရက်နေ့အထိ3ရက်ကြာနိုင်ငံတကာညီလာခံတစ်ခုကျင်းပနေတာပါဒီညီလာခံမှာဘာသာပေါင်းစုံကခေါင်းဆောင်တွေတက်သည့်ပညာရှင်တွေ Nobel ညင်ညာရေးဆုရှင်တွေနဲ့နိုင်ငံခေါင်းဆောင်ဟောင်းတွေလည်းပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်တောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူကတော့ရိုဟင်ဂျာတွေအရေးအခုလို့စိုးစိုးဝါးဝါးဖြစ်လာတာဟာမြန်မာအစိုးရကြောင်းလို့ဒီညီလာခံကိုပေးပို့တဲ့ဗီဒီယိုတဝန်လာထဲမှာထည့်သွင်းပြောကြားထားပါတယ
် Even as we seek to encourage the country to build on the reforms it has started we have a responsibility to ensure that the plight of the Rohingya is not lost
မြန်မာနိုင်ငံမှာစတင်ကြတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံအားပေးဖို့ပြောဆိုနေတဲ့တချိန်တည်းမှာပဲရိုဟင်ဂျာတွေခံစားနေရတဲ့အကြီးဒုက္ခတွေကိုပျောက်ွယ်သွားအောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှတာဝန်ရှိပါတယ်။တိုင်းပြည်တွင်းမှာညီညာရေးမရှိတဲ့နိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာနဲ့တန်ဖိုးတွေကိုကာကွယ်ပေးဖို့ပြက်ကွက်တဲ့တိုင်းပြည်ဟာလွတ်လပ်တဲ့တိုင်းပြည်မဟုတ်ပါဘူး။လွတ်လပ်မှုဆိုတာပိုင်းခြားပြစ်လို့မရနိုင်ပါဘူး။အားလုံးပါဝင်လာအောင်ဖိတ်ကွာမှဖြစ်တယ်လို့အားလုံးကလည်းအစိပ်ပိုင်းတစ်ခုအဖြစ်ပါဝင်နေပါတယ်။
ဒါပြင်ငြိမ်းချမ်းရေးကိုချစ်ခင်မြတ်လို့သူတယောက်အနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်နိုင်ငံသားလူမျိုးအဖြစ်သတ်မှတ်တဲ့စနစ်နဲ့အခြေခံလူ့အခွင့်အရေးတွေပြန်လည်ရရှိနိုင်ရေးအတွက်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းတွေအနေနဲ့ရန်ပုံငွေထောက်ပံ့နိုင်ရေးအတွက်ဗိုလ်မူဝါဒချမှတ်လှုပ်ဆောင်နေကြောင်းလည်းဖုန်းတော်ကြီးတူတူကထည့်သွင်းပြောကြားသွားပါတယ်။ကမ္ဘာကျော်ဘီလီယံနာတဦးဖြစ်တဲ့ George Soros ကလည်းရိုဟင်ဂျာတွေအရေးဂိယူနာတက်ပြီးသွေးစည်းညင်ညွတ်ကြောင်းပြသတဲ့အနေနဲ့ဒီညီလာခံကိုတဝန်လာပေးပို့ခဲ့ပါတယ
် Those mostly Rohingya living in the section of Sitwe called Angmingwarar a part of the city that can only be called a ghetto
မြန်မာနိုင်ငံကိုလေးကျင်ကျွန်တော်တွားလေခဲ့တဲ့အထက်မှာစစ်ပြည်မျိုးကအောင်မင်္ဂလာရပ်ကွက်ကိုလည်းတစ်ခေါက်ရောက်ခဲ့ပါတယ်အဲ့ဒီနေရာဟာဒုတိယကမ္ဘာစစ်အတွင်း1944ခုနှစ်အတွင်းကဘူဒပတ်မှာရှိတဲ့ ghetto လို့ခေါ်တဲ့အရှေ့ဥရောပတိုက်အတွင်းနာဇီတွေလက်အောက်မှာဂျူးတွေနေခဲ့ရတဲ့ကျွန်တော်ရဲ့ငယ်ဘဝအခြေအနေနဲ့တော်တော်တူပါတယ်။ဒါကြောင့်လဲကျွန်တော်ဟာရိုဟင်ဂျာပါပဲ။မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုလက်တလောချင်းချောင်နေတဲ့အရာဟာမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုနဲ့အဲ့ဒီလိုလှုပ်ရှားမှုတွေကိုအစိုးရကတည်ဝင်ခွင့်ပြုထားတဲ့အချက်ပဲဖြစ်ပါတယ်
။ဒီညီလာခံကိုနိုဘယ်ညီညာရေးဆုရှင်ဖုန်းတော်ကြီးဒက်စမွန်တူတူအပြင်တခြားနိုဘယ်ညီညာရေးဆုရှင်တွေဖြစ်ကြတဲ့အိုင်ယာလန်နိုင်ငံကမိုက်ရက်မက်ဂွိုင်ယာ၊အရှေ့တီမောနိုင်ငံကဟိုဆေရာမို့စ်အော်တာနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းတိုမတ်စ်အိုဟဲယာကင်တာနာမလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်နဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေအစိုးရအရာရှိဟောင်းတွေတက်သည့်ပညာရှင်တွေလည်းပါဝင်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့ရိုဟင်ဂျာခေါင်းဆောင်တွေကလည်းရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့သူတို့အမြင်တွေကိုဒီညီလာခံအတွင်းမှာပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံကိုတော့အောက်စဖို့တက္ကသိုလ်ဆွင့်ရဲနွမ်ပါမှုနဲ့လူမှုဖွံ့ဖြိုးမှုအဖွဲ့ဟာဗာတက္ကသိုလ်ကမ္ဘာတဝန်းတာဝန်ညီများရေးအဖွဲ့ကမ္ဘာဘာသာရေးပါလီမန်လို့ခေါ်တဲ့အဖွဲ့နဲ့တခြားမြမအရေးနဲ့ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းပေါင်း9ဖွဲ့ကပူးတွဲကမ္ဘာကထာပြုကျင်းပတာဖြစ်ပါတယ်။နော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့ဒီညီလာခံဟာရိုဟင်ဂျာတွေအရေးနိုင်ငံတကာကအာရုံစိုက်လာဖို့နဲ့မြမအစိုးရအဆက်ဆက်ကဆယ်စုနှစ်တည်းနဲ့ချီပြီးဖိနှိပ်အုပ်ချုပ်လာခဲ့တာတွေကိုဖော်ထုတ်ပြသနိုင်ရေးအတွက်ရည်ရွယ်ပြီး LSE လန်ဒန်စီးပွားရေးတက္ကသိုလ်နဲ့အမေရိကန်နိုင်ငံဟာဗတ်တက္ကသိုလ်တို့မှမနေ့2014ခုနှစ်ကကျင်းပခဲ့တဲ့ညီလာခံနှစ်ခုရဲ့နောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ